အမေရိကန်ရေတပ်ရဲ့သင်္ဘောကြီးတွေကအကြီးဆုံးတစ်ခုဖြစ်တဲ့ USS Ronald Reagan လေယာဉ်တင်သင်္ဘောကြီးဟာလာမယ့်တနင်္ဂနွေနေ့မှာဗီယက်နမ်စိတ်ကမ်းတစ်ခုမှာခရီးတစ်ထောင်စိုက်နှားပြီးတော့ရန်နာဖို့အတွက်စီစဉ်ထားကြောင်းနိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူ Fan Tu Hang ရဲ့ပြောကြားချက်ကိုကိုးကားပြီးVN Express Online သတင်းစာကဖော်ပြပါရယ်တဟာဒေတာတွင်နဲ့ကဘာမှာငင်းငင်းရေးတည်ငင်းရေးပူပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပုံမှန်ချစ်ကြည်ရင်းနှီးရေးဖလှယ်မှုတစ်ခုဖြစ်တယ်လို့ VN နိုင်ငံသားရေးဌာနကဖော်ပြပါရယ်ဒေတာတွင်မှာအမေရိကန်နဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုဟာအရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးကိုမြင့်တင်ဖို့ကြိုးပမ်းနေချိန်မှာပဲအခုလိုအမေရိကန်စစ်သင်္ဘောကြီးတစ်စင်း VN ကိုရှာရှာပပလာရောက်လဲပတ်တာဖြစ်ပါရယ်နျူကလ িয়ার စွမ်းအင်သုံးအကြီးစားလေယာဉ်တင်သင်္ဘော USS Ronald Reagan ဟာဒါနန်စိတ်ကမ်းကိုဇွန်လ25ရက်နေ့မှာစိုက်ကပ်မှာဖြစ်ပြီးအဲ့ဒီမှာဇွန်လ30ရက်နေ့ထိရှိနေမှာပါ။ထိုင်း၊ဘရူနိုင်း၊ဖိလစ်ပိုင်နိုင်ငံတွေကိုချစ်ကြည်ရေးခီးထွက်ခဲ့တဲ့တရုတ်ရေတပ်လေ့ကျင့်ရင်သင်္ဘောတစ်စင်းဒါနန်စိတ်ကမ်းကိုဝင်ရောက်စိုက်ကပ်ပြီးတလလောက်အကြာမှာအခုလိုမျိုးအမေရိကန်စစ်သင်္ဘောတစ်စင်းလာရောက်လည်ပတ်တာဖြစ်ပါတယ်။ဂျပန်ရဲ့အကြီးဆုံးဖြတ်သင်းမော့ဖြစ်တဲ့ Izumo ကလည်းအရင်သတင်းပတ်ထဲမှာဒါနန်စိတ်ကမ်းကိုစရောက်ခဲ့ပါတယ်။